အခုတော့ကိုဗစ်-19ရှေ့မှုတွေကြောင့်ချင်းပြည်နယ်ဟာခါမှာတောင်းလာလှုပ်ရှားမှုတွေကန့်သက်ထားတဲ့အကြောင်းတင်ပြပေးပါရစေ။ချင်းပြည်နယ်မြို့တော်ဟာခါမှာကိုဗစ်-19ကာယကကူးစက်သူတွေရောမတွားသေးတဲ့အတွက်ဘာသာပေါင်းစုံဘာသာရေးခေါင်းဆောင်တွေကအတောအလာတွေကိုတားမြစ်ပြီးတော့ကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်စူးစမ်းနေကြပါတယ်။ကိုဗစ်တည်တူလူနာတွေအတွက်လည်းကုသရေးစင်တာတွေဖွင့်ပြီးတော့ကုသပေးန
တိတိတတရောကြသွားပြီမဲ့ဟာခါမြို့မှာတော့ဩဂုလကိုမိုင်းကနေအောက်တိုဘာလပထမပတ်အထိကိုဗစ်အတည်ပြုလူနာရေတွက်ဟာတရက်ကိုအယောက်20ထက်မနည်းရှိနေသေးပါဒါကြောင့်လဲဒေသခံဘာသာရေးကောင်ဆောင်တွေကထိန်းချုပ်နိုင်မှုစူးစမ်းပြီးအောက်တိုဘာလ15ရက်တောက်ကြနေ့ကစလို့မနေ့9ရက်နေ့ကနေမွန်းတဲ့7ရက်အထိဒေသခံတွေအသွာအလာမလုပ်ကြဘူးတိုက်တွန်းတားမြစ်လိုက်ပါတယ်ကျမရဲ့တာဝန်ရှိသူတွေကမဟုတ်ပဲအခုလို့အသွာလာကန့်တက်ရတဲ့အခြေအနေနဲ့ပတ်သက်လို့ဟာခါမျိုးလူလူကျမရဲ့ဆောက်ရှောက်မှုကော်မတီကတာဝန်ရှိသူဆရာတော်တစ်ပါးကအခုလို့ပြောပါတယ
်အခြေအနေပြန်တောင်းပြတဲ့ခါမှာကြာတော့ကျွန်တော်ဟိုဘာဘောဒီအခုလက်ရှိအထိကျွန်တော်စစ်ထားတဲ့ 100% မှာဘာဘောလူတရာတွေမှာ20ဝန်းကျင်ကအခု positive ဖြစ်နေတော့မယ်ဂိုင်းပေါင်းဆုံးဒီဘောဘောဒီဆရာတော်များအဖွဲ့အနေနဲ့ကျွန်တော်ဥဆောင်တဲ့ခါမှာကကြမလာပဲနဲ့သူကဖလက်ဖြစ်နေတယ်ပုံမှန်ဖြစ်နေတယ်ပေါ့နော်စလုံးလုံးပေါ့ဆိုတော့လူနာလည်းပဲဘောဘောဒီလူနာပေါ့စစ်ဖြစ်တဲ့နှောင်းကလည်းပဲမကြဘူးဒီတိုင်းကျွန်တော်စစ်သွားမယ်ကျွန်တော်မဖြစ်နိုင်တော့ဘူးအထူးသဖြင့်ကျွန်တော်အခုမှလည်းပဲစစ်သေးချောင်းအနေနဲ့ကျွန်တော်စီမှာရောက်လာတဲ့လူဒီစီမှာလည်းပဲတကုံမြတ်မြတ်ကျွန်တော်တွေ့ရတယ်ပေါ့နော်ဒါဒီကျွန်တော်ပြန်တောင်းတက်တဲ့ခါမှာကျွန်တော်ဘာပဲပြောပြောဒီအောက်တိုဘာလကနေ့ရက်ကနေ31ရက်ကျတော့လော့ကဒေါင်းချမှတ်ဖြစ်မယ်ဆိုတော့ကျွန်တော်အခုလိုမျိုးလော့ကဒေါင်းပေါ့နော်ကျွန်တော်ချရာချင်းဖြစ်တယ်အဓိကတော့နောက်ပြီးတော့လော့ကဒေါင်းလေအကျော်ပေါ့ဒီလော့ကဒေါင်းကိုကျွန်တော်ဟိုဘောဆက်ပတ်တော့ကျွန်တော်ချပူတယ်ဒါပေမဲ့အဲ့ဒီလော့ကဒေါင်းဆိုတာကတော့အခုလိုမျိုးတင်းတင်းကျပ်ကျပ်လော့ကဒေါင်းတော့မဟုတ်ဘူးခင်ဗျဒါပေမဲ့ဒီတစ်ခေါက်ကျတော့ကျွန်တော်ဒီမိသားစုတစုမှတောင်မှအပြင်ထွက်ခွင့်အပြင်ထွက်ကပ်ပြန်ကျွန်တော်ထုတ်ပေးပြီးတော့ကျွန်တော်မိသားစုတစုမှတက်ကပ်ပေးကျွန်တော်ပေးတယ်။ပြီးရင်ရာဂွန်းဈေးရေမြုံမဈေးရေနောက်ပြီးတော့စံကြောင်းတဲ့ဆိုင်ဒီ3ဆိုင်ဒီ3မျိုးရေနောက်ပြီးတော့ဈေးဆိုင်နဲ့ဈေးခန်းပေါ့။ဒါကလွယ်လို့ကျွန်တော်တခြားဆိုင်တွေကဆုံးဆုံးမပြပါဘူးခင်ဗျာ
။အခုလိုမျိုးဘာသာရေးကောင်းဆောင်တွေကအပြစ်မထွက်ရအောင်တိုက်တွန်းတားမြစ်ထားသလိုကုသရေးစင်တာနှစ်ခုကိုလည်းဖွင့်ထားပါရယ်။ဟာခမြို့ပေါ်မှာဇူလင်လကစားလို့အော်တိုဘာလာအထိစုစုပေါင်းအတီးပြုလူနာ4000ကျော်ရှိပါရယ်။ကူးဆက်သူတွေကိုဟာခါပြည်သူစေယုံဒိုင်းရင်စေယုံဟာခါတက္ကသူတို့မှထားဖို့သက်ဆိုင်ရကပြင်ဆင်ထားပေးပါတယ်။ဒါပေမဲ့လည်းအများစုကအဲ့ဒီစင်တာတွေစီမသွားကြပဲအိမ်မှာပဲနေထိုင်ကုသကြတဲ့အတွက်ဘာသာရေးကောင်းဆောင်တွေကစုပေါင်းပြီးဩဂုတ်လကုန်ကစလို့ကုသရေးစင်တာ1နဲ့2ဆိုပြီးတော့ဖွင့်လှစ်ပြီးကုသပေးနေတာပါ။ဒီအချိန်တွေကိုဟာခါမျိုးကန်တူကအခုလိုပြောပါတယ်
။ဇာနုံလည်းနည်းနည်းတိုးတဲ့သဘောမျိုးဖြစ်တယ်။နောက်ပြီးတော့သူတို့ကဒီစစ်တဲ့နေရာမှာတော့မစစ်တဲ့နေအိမ်မှာနေပြီးတော့အိမ်မှာဖျားတဲ့လူတွေလည်းများတဲ့ခါကျတော့အခြေအနေကဆိုးတဲ့အခြေအနေဖြစ်တယ်။အဲတော့ဒါနဲ့ဆိုးရင်ရတဲ့အခြေအနေတော့ဒါဒီကိုဗစ်နဲ့ပတ်သက်ပြီးတော့ရှိပြောက်တယ်။ဒီဖျားတဲ့လူတွေကစေယုံမှာပြိမတော်ချင်းကြဘူးနော်ပြောစေလက်တော့မစစ်ကြချင်းဘူး။မစစ်ချင်းကြတဲ့ပုံစံမျိုးဖြစ်တယ်။အဲဒါဘာသာရေးရနေပြီးတော့အဲ့ဒီစင်တာရီကိုတော့စင်တာရီကိုလုံးပြီးတော့အဲ့စင်တာမှာစင်တာ1 2ဆိုတာရှိယောဂါစစ်တဲ့ပူတွေ့တဲ့လူတွေကိုဒီစင်တာ1မှာထားတယ်နော်ပြောစင်လူတဲ့လူတွေကိုစင်တာ2မှာထားတယ်အဲ့လိုပုံစံနဲ့ဘာသာရေးဆရာတွေဥဆောင်ပြီးမှအဲ့မှာဒီကိုဗစ်နဲ့ပတ်သက်တော့ကကွေးလုံးကန်ကိုဆောင်ရတဲ့ပုံစံပေါ့လေ
အခုလောက်ကမှစဖွင့်တဲ့ကုသရေးစင်တာနှစ်ခုမှာအခုချိန်အထိလူ200ကျော်တက်ရောက်ခဲ့တယ်လို့တရားကျော်ဆေးရုံကဆင်းဝင်ရခဲ့ပြီး16ဦးသေဆုံးခဲ့ပါပြီချင်းပြည်နယ်မြို့တော်ဖြစ်တဲ့ဟာခါမြို့ကိုထန်တလန်ကနေစစ်ဘေးရှောင်လာတဲ့သူတွေလည်းရှိနေပြီးအော်တိုဘားလ13ရက်နေ့ဇလီရက်တို့မှာဟာခါနဲ့ဗလန်းကြားမှာစစ်တပ်နဲ့ CNA CNF အဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့တယ်လို့ဒီကနေ့မှာတော့တိုက်ပွဲမရှိပဲငြိမ်သက်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ